အစ္စရေးကိုအီရန်ကဒရုန်းတွေနဲ့တိုက်ခိုက်ခဲ့လို့တနင်္ဂနွေနေ့မနေ့လင်းအားကြီးအချိန်မြို့တော်ဂျေရုစလင်ရဲ့ကောင်းကင်ယံတဝန်းပေါက်ကဲတန်နေကြရတယ်လို့လေကြောင်းတိုက်ခိုက်မှုသတိပေးချက်ဩဩတန်နဲ့အနှံ့ပြထွက်ပေါ်နေပါတယ်။အနည်းဆုံးပေါက်ကွဲတန်6ခါကြားခဲ့ရတယ်လို့ဒေသခံတွေကိုကိုကာဘီ AP သတင်းကဆိုပါတယ်။ဒီပေါက်ကွဲတန်တွေဟာအီရန်ဒရုန်းတွေရဲ့တိုက်ခိုက်မှုအချက်အောက်တာလား။ဒါမှမဟုတ်အစ္စရေးလေကြောင်းယံကာကွယ်ရေးကဂျားဖြတ်ဟန်တာဖြတ်စီးနိုင်ခဲ့လို့ပေါ်ထွက်လာတဲ့ပေါက်ကွဲတန်တွေလားဆိုတော့ရှင်းရှင်းလင်းလင်းမသိရသေးတယ်လို့အစ္စရေးတာဝန်ရှိသူတွေကလည်းသတင်းမထုတ်ပြန်သေးပါဘူး။အစ္စရေးနိုင်ငံကို UTB အီရန်ကဒရုန်းဒါဇင်နဲ့ချီအမြောက်များပစ်လွတ်ခဲ့ကြောင်းအစ္စရေးစစ်တပ်ပြောရေးဆိုခွင့်ရှိသူရေတပ်ဗိုလ်ချုပ်ဒန်နီယယ်ဟာဂရီကစနေညပိုင်းကပြောထားတာပါ။အစ္စရေးအနေနဲ့ခံစစ်နဲ့ထိုးစစ်နှစ်ခုစလုံးအတွက်ပြင်ဆင်ထားပြီးအသည့်အနေထားဖြစ်နေပြီလို့ဆိုပါတယ်။အမေရိကန်နဲ့ဒေသတွင်းကတခြားမိတ်ဖက်နိုင်ငံတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်မှုရှိကြောင်းပြောပါတယ်။အီရန်ဘက်ကတိုက်ခတ်မှုစတင်ခဲ့ကြောင်းအမေရိကန်ကလည်းအတည်ပြုခဲ့ပြီးအမေရိကန်ကအစ္စရေးပြည်သူတွေနဲ့တူရက်တီကအီရန်ရဲ့ချင်းချောက်မှုတွေကိုခုခံကာကွယ်သွားမယ်လို့ကြေညာပါတယ်။အင်ပီရိုအမျိုးသားလူမျိုးရေးကောင်စီပြောရေးဆိုခွင့်ရှင်သူအေဒရီယန်ဝက်ဆန်ရဲ့ပြောဆိုချက်မှာတော့အစ္စရေးရဲ့လူမျိုးရေးအတွက်အမေရိကန်ရဲ့ရက်တီချက်ပံ့ပိုးကူညီမှုကတာမဏိသားလိုခိုင်ခတ်နေတယ်လို့ပြောပါတယ်။အီရန်နိုင်ငံပိုင်ရုပ်မြင်သံကြားကလည်းအစ္စရေးကိုတိုက်ခတ်မှုစတင်ခဲ့ကြောင်းကြေညာထားတာပါ။ပြီးခဲ့တဲ့သတင်းပတ်ကလေးကအစ်စီးရီးယားမှာအီရန်ဗိုလ်ချုပ်နှစ်ဦးသေဆုံးခဲ့ရတဲ့လေကြောင်းတိုက်ခတ်မှုပြီးခဲ့တဲ့ကအစ္စရေးမှာလုံခြုံရေးသတိပေးချက်တုံ့ပြန်ထားလာလည်းဖြစ်ပါတယ်တိုက်ခတ်မှုနောက်ွယ်မှာအစ္စရေးရှိတယ်လို့အီရန်ဘက်ကဆွဆွဲခဲ့ပြီးလက်စားချေမယ်လို့ကြေညာထားတာဖြစ်ပါတယ်များ